အမေရိကန်သမ္မတဟောင်းဘရက်အိုဘားမားဦးဆောင်ပြီးတော့2013ခုနှစ်ကစတင်ဖွဲ့စည်းထားတဲ့ White Silicon အရှိတောင်အချလူငယ်ခေါင်းဆောင်များအစီအစဉ်အားဆိုရင်အာဆီယံ10နိုင်ငံစလုံးကလူငယ်တွေပါဝင်ပြီးတော့အရှိတောင်အချဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေပေါ်ထွန်းစေရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးပညာရေးနဲ့အရက်ဖက်ကိုစားပြုမှုပါဝင်စေရေးစတဲ့ရည်ရွယ်ချက်တွေနဲ့တည်ထောင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်အသက်18နှစ်နဲ့35နှစ်ကြားအာဆီယံလူငယ်တွေကိုအမေရိကန်ပြည်ထောင်စုကိုဖိတ်ခေါ်ပြီးတော့လိလာဆွေးနွေးမှုတွေပြုလုပ်စေရမှာအခုနှစ်မြန်မာနိုင်ငံကနေကိုစားပြုဖိတ်ခေါ်ခံရသူ၃ဦးလည်းရှိပါတယ်။သူတို့ထဲကမြန်မာနိုင်ငံဆန့်ကျင်ဘက်လိန်ကဲ့သို့ပြုမှုနေထိုင်သူများမဟာမိတ်အဖွဲ့ကနော်ယာယာအေးမြက်ကိုအခုနှစ်ဝိုင်စီလီအစီအစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းခဲ့ရမှာသူကအခုလို့စပြီးတော့ပြောပါတယ
်။ကျမတို့အဖွဲ့ကတော့အခုလက်တလောမှာပေါ့နော်ဒီ2016ခုနှစ်ညလေပိုင်းလောက်ကမှဖွဲ့လိုက်တဲ့အဖွဲ့ဖြစ်ပါတယ်။ကျမတို့တွေဒီအရင်ကဆိုလို့ရှိရင်တော့မြန်မာ MSN network ဆိုတာရှိပါတယ်။ဒါပေမဲ့လည်းကျမတို့တွေဒီသဘောပေါက်လာရတာကကျမတို့တွေဒီ transgender များဖြစ်တဲ့အတွက် MSN နေနဲ့မတူဘူး။ဒီလိုအပ်ချက်တွေကမတူတဲ့အတွက်ကြောင့်မို့ကျမတို့တွေပြီးချအနေနဲ့ပေါ့နော်ကိုယ့်ရဲ့လိုအပ်ချက်တွေအတွက်ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတဲ့သဘောနဲ့ကျမတို့ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အခုလက်တလောအစီအစဉ်မျိုးမှာဆိုလို့ရှိရင်တော့ကျမတို့ရဲ့ဆောင်ရွက်အပ်ချက်တွေကဘာလဲဆိုလို့ရှိရင်ကျမတို့ဒီ transgender link ကဲ့သို့ဝတ်စားစီရင်နေထိုင်သူအမျိုးသမီးများအကြားမှာဆိုလို့ရှိရင်ကျမတို့ပညာဒီလုပ်ငန်းဥပဒေနဲ့ပတ်သက်ပြီးရခါကျတော့ကျမတို့ပို့ပြီးတော့အသိပညာပြန်ပွားလာအောင်ရဲ့နောက်ပြီးကြတဲ့ခါကျတော့ကိုယ့်ရဲ့အခြေအနေကိုသဘောပေါက်လာရအောင်ရဲ့ကိုယ့်ရဲ့အတွင်းထဲမှာဘယ်လိုမျိုးများသိဖို့လိုမလဲဆိုတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့အချင်းချင်းပညာပေးလုပ်ငန်းလေးတွေလုပ်နေတာပါရှင့
်အခုဒီ YC လေးဒီအရှိတောင်အရှလူငယ်ခေါင်းဆောင်များရှေ့ရှုဆောင်ရွက်တဲ့အစီအစဉ်ပေါ့နော်အဲ့ဒီမှာအခုရောက်လာပြီးတဲ့နောက်ပိုင်းမှာဘယ်ပုံကိုအဖွဲ့အစည်းတွေနဲ့ပင်ရီတွားရောက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးပါပါလားခင်ဗျာ
ကျမတို့ဒီမှာဆိုလို့ရှိရင်တော့ပေါ့နော်ဒီနိုင်ငံကလှုပ်ရှားမှုတွေအသီးသီးကိုသိရအောင်ဆိုလို့ရှိရင်တော့ကျမတို့လေ့လာရအောင်လို့ဒီနိုင်ငံသားရင်းကိုဒီတာဝန်ရှိတဲ့သူတွေပေါ့နော်ဒီနိုင်ငံသားရင်းမူဝါဒတော့ဒီလိုရှိရဲနောက်တက္ကသိုလ်ရေးလည်းကျမတို့တွားရောက်ပြီးလေ့လာရပါတယ်ရှင
်ဟုတ်ကဲ့အခုဆိုရင်မနေ့ဖန်ကြာလို့ရှိလို့ရှိရင် Washington DC မှာဒီဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအပါဝင်ဒီအရှိတောင်အရှအကြောင်းကိုစိတ်ဝင်စားတဲ့ American နိုင်ငံရေးခေါင်းဆောင်တွေနဲ့နောက်ပြီးတော့တန်တမန်နေပညာရှင်နေ NGO အဖွဲ့တွေနဲ့တွေ့မယ်လို့သိရပါတယ်။
အဲ့ဒီလို
တွေ့တဲ့အခါမှာဒီဆွေးနွေးခွင့်ရမယ်ဆိုလို့ရှိရင်ဘယ်လိုအကြောင်းအရာတွေဆွေးနွေးပြောဆိုဖို့စဉ်းစားထားပါသလဲခင်ဗျာ။
ကျမတို့ကတော့အခုလောလောဆယ်မှာကတော့ကျမတို့နိုင်ငံအနေနဲ့လိုအပ်တာကတော့ပညာပေးလုပ်ငန်းတွေများလိုအပ်ပါတယ်လို့ကျမတို့ထင်ပါတယ်ရှင်။အဲ့အားကြောင့်မလို့ပဲသူတို့ရဲ့နိုင်ငံသားရေးမူဝါဒပြီးဘယ်လိုမျိုးများကျမတို့အပေါ်မှာတက်ရောက်နေမှုရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကျမတို့သိချင်တာပါပဲရှင်။အဲ့အားနဲ့ပတ်သက်ပြီးတော့ကျမတို့မေးသွားမယ်လို့ထင်ပါတယ
်။နောက်ပြီးတော့အခုခီးစဉ်တွေမှာနောက်ထပ်ဘာတခြားဘာအစီအစဉ်တွေရှိပါသေးလဲခင်ဗျာ
။ဒီခီးစဉ်ကျွဲမှာဆိုလို့ရှိရင်ကတော့ကျမတို့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လေ့လာမှုတွေပါပြီပေါ့နော်။အဲ့အားကြီးဆက်လုပ်သွားဖို့ရှိပါရဲ့။၃ဘက်လောက်ပေါ့နော်။ရက်သက်ဘက်၃ဘက်ကြော်ကြော်တော့ကျမတို့ဆက်ပြီးတော့လေ့လာရအောင်မယ်။နောက်ပြီးတော့လို့ရှိရင်ဒီ CC ရဲ့နောက်ဆုံးမှာဆိုလို့ရှိရင်ကတော့ကွန်ဂရက်ပေါ့နော်။အဲ့ဒီကွန်ဂရက်သူတို့လုပ်မယ်ဟာဖြစ်ပါရဲ့။အဲ့ဒီဥစ္စာကိုလည်းကျမတို့ဆက်ပြီးတော့မှာတက်သွားဖို့ရှိပါရဲ့ရှင
်။ဘယ်တခြားဘယ်မျိုးတွေရောသွားဖို့ရှိပါသေးလဲအစီအစဉ်နဲ
့။ကျမအနေနဲ့ကတော့ Hawaii ရဲ့ Honolulu မှာပါရှင်။ကျမရဲ့တာဝန်ကျတဲ့နေရာတော့
။နောက်မေးချင်တာကတော့အခုခီးစဉ်ကနေပြီးတော့မနော်ရရအေးမြတ်အတွက်ဘလို့အထောက်အကူပြုတဲ့နောက်ပြီးတော့ဗမာပြည်ကိုပြန်ပြီးတော့ဘလို့အကျိုးပြုလုပ်ငန်းတွေလုပ်ပေးနိုင်မှုမျှော်လင့်ထားပါတယ်ခင်ဗျာ
ကျမတို့ဒီမှာကတော့လေးလာရတာကတော့အများကြီးပဲရှင်ဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံမှာလုပ်ပုံတွေပေါ့နော်ဘလို့မျိုးလုပ်တဲ့ရှိတယ်လဲဘလို့မျိုးမူဝါဒတွေရှိတယ်လဲလူတွေကရောဘလို့မျိုးလဲဘာရင်းလိုအပ်ချက်ရှိရလဲဆိုတာနဲ့ပတ်သက်ပြီးကျမတို့လေ့လာရပါတယ်ကျမတို့ပြန်သွားတဲ့အခါမှာဆိုလို့ရှိရင်ကကျတော့ဒီမှာလေ့လာရရဲ့ဟာတွေဟာဆိုလို့ရှိရင်ကျမတို့ရဲ့နိုင်ငံနဲ့ကပ်ချင်မှာကိုက်မှာပါရှင်အဲ့ခါမှာကျမတို့အနေနဲ့ကတော့ကိုယ်နိုင်ငံရဲ့အစီအညီနဲ့ကိုက်ညီရဲ့သုံးဝင်မဲ့အဟာရတွေကိုပြန်လည်ပြီးတော့မှအသုံးချပြီးတော့ကျမတို့ရဲ့ transgender ပေါ့နော်ဆန့်ကျင်ဘက် link ကဲသို့ဝတ်စားစင်ရင်သူအမျိုးသမီးများအတွက်ကိုဆိုလို့ရှိရင်တော့အတတ်နိုင်ဆုံးကျမတို့ရဲ့သက်ဆိုင်တဲ့ဟာတွေကိုယူပြီးရဲ့ခါကျတော့မှဆောင်ရွက်သွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုနှစ် YC League အစီအစဉ်ကိုနော်ရရအိမျက်နဲ့အတူကိုတင်ရိုင်နဲ့မတ်စုရေဖြူစားတဲ့မြန်မာလူငယ်နှစ်ဦးလဲပါဝင်တယ်လို့သိရပါတယ်ခင်ဗျာ